to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည့်စုံနေမနေ့ခင်းဖြစ်ကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ20ရက်တောက်ကြန်ဒီမနေ့ပဲအစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒူမီတာ3040 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစည်းအဝေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမမျှသိစင်အောင်နဲ့ကျွန်တော်ကြော်ကြော်သိပြပြမှာပါအမေရိကန်တက်လူတော်ကဓမ္မရကိုတရားစစ်ဆေးဖို့ဘယ်လိုလုပ်မလဲဆိုတာမသိရသေးမချင်းဆွဲချက်တွေကိုပေးပို့အောင်မှာမဟုတ်ဘူးလို့အောက်လူတော်ဦးသားကပြောပါတယ်။မော်စကိုမြို့နယ်ကရုရှားထောက်ပံ့ရေးဝန်ကြီးဌာနမှာပြစ်ခတ်မှုဖြစ်ပြီးထိခိုက်ဒဏ်ရာရတာရှိသွားပါတယ်။ဗစ်တိုးရီးယားလီနဲ့မိဘတွေရဲ့အမည်နဲ့အချက်အလက်တွေကိုဖွင့်ချခဲ့တဲ့ရဲတပ်ဖွဲ့ကိုတရားစွဲဖို့စလုပ်နေကြပါပြီ။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားဖွဲ့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်နိုင်ငံမှာတော့ဓမ္မရဒိုနယ်ထရန့်ကိုယာရုကဖြုတ်ချရေးတဆင့်နီးလာပြီလို့တာဝန်ရှိသူတွေကပြောကြားတဲ့သတင်းနဲ့အတူမြန်မာနိုင်ငံကဗစ်တိုးဗစ်တိုးရီးယားအမှုစီရင်ပုံနဲ့ရဲတွေရဲ့လုဆောင်မှုတွေကိုကြည့်ရင်မြန်မာနိုင်ငံတရားစီရင်အပေါ်ဘယ်လိုသုံးသပ်နိုင်မှာပါလဲ
။တရားရုံးတွေဟာတော်တော်များများမှာအနာဘယ်နဲ့ဝေယောဆွဲဆောင်မှုကပူကြီးလာပြီးတော့မှသူ့အနာဘယ်ကြီးမြန်မာစစ်တပ်ကောင်းဆောင်တွေအတူကြစီရင်ရတဲ့မှုတွေအများကြီးထွက်လာတယ်။တတိယချက်က
ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့တောက်ကြနေမနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မမ်းမြသစင်အောင်တို့ပြောပြပေးပါအောင်ဗျာ။
အမေရိကန်ထက်လူတော်အနေနဲ့သမ္မတကိုတရားစစ်ဆေးရမယ့်လုပ်ငန်းစဉ်ဆိုင်ရာစီမင်းစည်းကမ်းတွေအပေါ်သဘောတူညီချက်မရမချင်းသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့အောက်လူတော်ကအတည်ပြုထားတဲ့စွဲချက်တွေကိုပေးပို့တာဒါမှမဟုတ်အောက်လူတော်ကလွတ်မဲ့စွဲချသို့မဟုတ်တရားလိုရှိနေတွေလိုလုံဆောင်ရမယ့်အမတ်တွေကိုရွေးချယ်တာလုံးဝမဟုတ်ဘူးလို့အောက်လူတော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်သမ္မတကိုတရားစွဲဆိုမဲ့စွဲချက်နှစ်ခုကိုအောက်လူတော်မှအတည်ပြုလိုက်အပြီးနောက်ပြန်မှာပဲမစ္စပလိုစီကအဲ့လိုပြောတာပါသူတို့ဘာလုပ်မယ်ဆိုတာသိတဲ့အခါကျရင်ဘယ်သူဘယ်နှစ်ယောက်လွတ်မယ်ဆိုတာကျမတို့သိရပါမယ်လို့တွတ်တော်ဆော့ဦးမှာသတင်းပတ်စတိုင်းလုံးလေးကြသတင်းစာရှင်းလင်းပွဲတွင် Mrs. Pelosi ကပြောပါတယ်အထက်လူတော်အနေနဲ့အောက်လူတော်ကဖိပို့တဲ့ဆွဲချက်တွေကိုမရသေးမချင်းတရားစစ်ဆေးမှုကိုစပိုင်ခွင့်မရှိပါဘူး Republican သမ္မတဖြစ်တဲ့ Donald Trump အပေါ်ဆွဲချက်နှစ်ခုကို Democrat တွေထိန်းချုပ်ထားတဲ့အောက်လူတော်မှာပါတီရည်တည်ချက်နီးပါးအတိုင်းတွတ်တော်အမတ်တွေမဲပေးပြီးတော့အတည်ပြုထားတာပါဒါကြောင့်သမ္မတ Trump ဟာအမေရိကန်နိုင်ငံရဲ့243နှစ်ကြာသမိုင်းတစ်လျှောက်တရားစွဲဆိုခံရတဲ့၃ရောက်မြောက်သမ္မတဖြစ်သွားပါပြီ။သမ္မတဟာသူ့အတွက်နိုင်ငံကြီးအမြတ်ထွက်စေဖို့သမ္မတအာဏာကိုလွဲသွန်းစားလုပ်တယ်၊သူ့လူရဲတွေကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်တယ်ဆိုပြီးစွပ်စွဲခံထားရတာဖြစ်ပါတယ်။သမ္မတကိုတရားစစ်ဆေးမဲ့ထက်လွှတ်တော်တရားခွင်အကြောင်းနဲ့အရင်ကသမိုင်းကြောင်းတွေအကြောင်းသတင်းတွေပြီးနားဆင်ရပါမယ်ခင်ဗျာ။
မနေ့ကြတာပြည်နေကမော်စကိုမြို့ရုရှားထောက်လန်းရေးဌာန FSB ရုံးချုပ်ဝင်ပေါင်းဤတနတ်သမားတူဝင်ရောက်ပစ်ခတ်ခဲ့တဲ့အတွေ့အရာရှိတူသေဆုံးပြီးတော့၅ဦးဒဏ်ရာရသွားခဲ့ပါတယ်။တနတ်သမားကိုတော့လုံခြုံရေးတပ်ဖွဲ့ကအတိပစ်ခတ်ဖမ်းဆီးခဲ့ပါတယ်။ဒေသစံတော်ချိန်နေ့လယ်၃နာရီလောက်မှဖြစ်ပွားခဲ့တဲ့ဒီပစ်ခတ်မှုဖြစ်စဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ဒဏ်ရာရသူတွေကိုစေရုံကိုပို့ဆောင်ထားပြီးဒီထဲမှာ၂ဦးကအခြေအနေစိုးရိမ်ရတယ်လို့ရုရှားကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တနတ်သမားဟာလုံခြုံရေးဌာနအဆောက်အအုံအမှတ်၁၂နာကလမ်းတစ်ခုမှာဝင်ရောက်ပစ်ခတ်ခဲ့တာပါ။ဒီပစ်ခတ်မှုကတောက်ကြနေမှာကြာရောက်တဲ့ရုရှားအစိုးရလုံခြုံရေးတပ်ဖွဲ့များအထိမ်းအမှတ်နဲ့မတိုင်ခင်တည်းမှာဖြစ်ပွားခဲ့တာပါ။ဒီပစ်ခတ်မှုကသမ္မတပူတင်ရုရှားလုံခြုံရေးတပ်ဖွဲ့အထိမ်းအမှတ်နဲ့အခမ်းအနားအတွက်ခရမလင်ခန်းမမှာမိန့်ခွန်းပြောကြားနေတဲ့အချိန်ဝန်းကျင်မှာဖြစ်ပွားခဲ့တာပါ။ရုရှားမှာ2019ခုနှစ်အတွင်းအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ရာဇဝတ်မှုပေါင်းအနည်းဆုံး54ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ခိုက်မှု33ကြိမ်ရှိခဲ့တယ်လို့ဆိုပါတယ်။အခုတိုက်ခိုက်မှုကိုလည်းအကြမ်းဖက်တိုက်ခိုက်မှုအဖြစ်ရုရှားထောက်လန်းရေးဌာနကဖော်ပြကြောင်းရုရှား RT ရုပ်သံကကြေညာထားပါတယ်
။ဥရောပသမဂ္ဂ EU ကနေပြည်ထောင်စုခွဲထွက်ရေးဆိုင်ရာ Brexit သဘောတူညီချက်ကိုအတည်ပြုမဲ့ဥပဒေမူကြမ်းကိုလာမယ့်ဇန်နဝါရီလ9ရက်နေ့အောက်တိုဘာလတင်သွင်းဖို့ပြည်ထောင်စုရောက်ကစီစဉ်ထားတယ်လို့အောက်တိုဘာကောင်းဆောင် Jacob Rees-Mogg ကကြော်တာပြီးနေ့မှာကြေညာပါတယ်။ဝန်ကြီးချုပ် Boris Johnson ရဲ့ Conservative Party ဟာပြီးခဲ့တဲ့သတင်းပတ်ကလုပ်တဲ့ရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့အတွက်ဥပဒေမူကြမ်းအတည်ဖြစ်ဖို့အခက်အခဲမရှိနိုင်ဘူးလို့ခန့်မှန်းထားပါတယ်။သူ့ရဲ့ဝန်ကြီးချုပ် Theresa May ဟာသူနဲ့ EU ကြားသဘောတူညီချက်ကိုလွှတ်တော်ကအတည်ပြုဖို့၃ညတိုင်တိုင်စ조사ပြီး၃ညလုံးအောင်မြင်မှုမရဖြစ်ပြီးတဲ့နောက်ယာရုကနှုတ်ထွက်သွားတာပါ။လာမယ့်တောက်ကြနေ့မှာဥပဒေမူကြမ်းအပေါ်လွှတ်တော်အမတ်တွေစတင်ဆွေးနွေးကြပြီးတခါဇန်နဝါရီလ9ရက်နေ့ကနေ9ရက်နေ့ထိနောက်ထပ်3ရက်ထပ်ဆွေးနွေးကြပါမယ်။ဒါကြောင့်အထက်လူတော်မှအတည်ပြုဖို့သတင်း3ပတ်အချိန်ရမှာဖြစ်ပါတယ်။အထက်လူတော်ရဲ့အစည်းအဝေးအချိန်စရအပေါ်အစိုးရကတော့ထိန်းချုပ်မှုမရှိပါဘူး။အစဉ်လာအဖြစ်တော့အစိုးရတရက်ကရွေးကောက်ပွဲမှာကြေညာထားတဲ့မူဝါဒဆိုင်ရာအစီအစဉ်ထဲမှာပါတဲ့မူဝါဒတွေကိုအထက်လူတော်ကကန့်ကွက်လို့မရှိပါဘူး။
တရုတ်ကဖမ်းဆီးထိန်းသိမ်းထားတဲ့ကနေဒါနိုင်ငံသား၂ယောက်ကိုပြန်လွှတ်ပေးဖို့သဘောတူညီချက်မရမချင်းအမေရိကန်အနေနဲ့တရုတ်နယ်ကုန်သွယ်ရေးသဘောတူစာချုပ်ကိုအပြီးသတ်ညှိနှိုင်းမှုမလုပ်သင့်ဘူးလို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကသတိပေးလိုက်ပါတယ်။အမေရိကန်ဘက်ကတောင်းဆိုမှုနဲ့တရုတ်ဟွာဝေးနည်းပညာကုမ္ပဏီဗန်နာရေးမှုမန်းဝန်ချိုးကိုကနေဒါနိုင်ငံဗန်ကူးဗားမြို့မှာဖမ်းဆီးထိန်းသိမ်းပြီးတော့မကြခင်တရုတ်ဘက်ကကနေဒါနိုင်ငံသား၂ယောက်ကို2018ဒီဇင်ဘာလမှာတီးခြားစီဖမ်းဆီးခဲ့ပြီးပြည်내လုံခြုံရေးဥပဒေတွေနဲ့တရားစွဲဆိုထားတာပါကနေဒါနိုင်ငံသားစီးပွားရေးသမားမိုက်ကယ်စပါဗာနဲ့ကနေဒါတန်တမန်ဟောင်းမိုက်ကယ်ကိုဗစ်တို့ကိုတရုတ်ကပြန်လွှတ်ပေးဖို့အမေရိကန်နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းထရူဒိုကပြောပါတယ်ဖမ်းဆီးခံဟွာဝေးနည်းပညာကုမ္ပဏီဗန်နာရေးမှုမန်းဝန်ချိုးနဲ့ကနေဒါနိုင်ငံသားနှုတ်ကိစ္စဖြစ်ရှင်းနိုင်မှုနီလန်းတစုံတရာမရဘဲနဲ့အမေရိကန်အနေနဲ့တရုတ်နယ်ကုန်သွယ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးတာကိုမလုပ်ဖို့ပြောဆိုထားကြောင်းဝန်ကြီးချုပ်ထရူဒိုက TVA ရုပ်သံကိုပြောပါရယ်အမေရိကန်ဗန်နာရေးဝန်ကြီးစတီဗင်မနူချင်းကတော့အမေရိကန်လေယာထွက်ကုန်တွေကိုတရုတ်ကိုလာမဲ့ဇန်နဝါရီကစပြီးနှစ်ဆတူးတင်ပို့မဲ့သဘောတူစာချုပ်ပထမအဆင့်လက်မှတ်ရေးထိုးဖို့ရှိတယ်လို့ကြာတာပရင်းကပြောဆိုထားတာပါဝန်ကြီးချုပ်ထရူဒိုအနေနဲ့အမေရိကန်နဲ့တရုတ်ကြားပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်ကိုရည်ညွှန်းသလားဒါမှမဟုတ်အဆုံးသက်ပြီးပြည့်စုံတဲ့သဘောတူညီချက်ကိုရည်ညွှန်းသလားဆိုတာတော့ရှင်းရှင်းလင်းလင်းဖော်ပြထားခြင်းမရှိပါဘူ
း VOA American တာမနေ့ထက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
်။ဒီကနေ့တောက်ကြမနေ့ဖက်တင်များကိုလည်းဆက်လက်ပြောပြနေပါတယ်။နေပြည်တော် Wisdom Hill ကျောင်းမှာဒီမင်းဆိုင်ရာအာရမပြုခြင်းခံရတဲ့အသက်3နှစ်အရွယ်မင်းကလေးငယ်လေးနဲ့မိဘတွေရဲ့အမြင်ရင်းနဲ့တခြားအချက်အလက်တွေကိုရဲတပ်ဖွဲ့ကဖွင့်ချလိုက်တဲ့ပေါ်အပြင်းအထန်ပြစ်တင်ရှုတ်ချနေကြပါတယ်။အကျွမ်းမြောက်သေးတဲ့ကလေးငယ်ဖြစ်တာကြောင့်အမှုစစ်ဆေးနေတဲ့တရားခွင်မှာရောရှေ့နေတွေကရောသတင်းမီဒီယာဌာနတွေကပါမိသားစုတစ်ခုလုံးရဲ့နာမည်တွေနဲ့တခြားကိုယ်ရေးအချက်အလက်တွေကိုမဖော်ပြဘဲထိန်းသိမ်းနေကြချိန်မှာရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေကအခုလိုဖွင့်ချလိုက်တဲ့ပေါ်ဥပဒေကြောင့်အရတရားဆွဲဆိုသွားမယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်။ဒီလိုဖွင့်ချတာဟာကလေးငယ်ဆိုင်ရာဥပဒေကိုချိုးဖောက်ရရောက်တယ်လို့ဥပဒေရေးရာကြွမ်းကျင်သူတွေကလည်းပြောပါတယ်။ရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေဟာသတင်းစာရှင်းလင်းပွဲတွင်အဲဒီလိုဖွင့်ချသွားတော့မှကရဲတပ်ဖွဲ့ရဲ့တရားဝင် Facebook ဖြစ်တဲ့ရဲစာနေမှာလဲအထောက်အထားဆောင်ရွက်စာရင်းတွေကိုတင်ခဲ့ပါသေးတယ်။ Facebook သုံးမျိုးအများပြားကဒါကိုသတိပြုမိပြီး Facebook ကုမ္ပဏီကိုဝိုင်းပြီးသတင်းပို့တိုင်ကြတာတွေအများပြားရှိပြီးတဲ့နောက်အဲ့ဒီ post ကိုမတွေ့ရတော့ပါဘူး။ရဲတပ်ဖွဲ့ကိုယ်တိုင်ကပြန်ပြုတ်လိုက်တာလား Facebook ကအရေးယူဖယ်ရှားလိုက်တာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သတင်းစာရှင်းလင်းပွဲတွင်အဓိကပြောသွားတာကတော့တန်မြတ်တရားခံတဲ့ရဲတပ်ဖွဲ့ကဖမ်းဆီးတရားဆွဲဆိုထားတဲ့ကျောင်းရှင်မောင်ကိုအောင်ကြီးကိုဗိုလ်ဒုနီမတရားရုံးကတရားရှင်လှုပ်ပေးလိုက်တဲ့ပေါ်မသိလျော်ဘူးဆိုပြီးတော့ဝေဖန်တာပါ။ဗီဒီယိုရည်အမှုအပေါ်ရဲတပ်ဖွဲ့ရဲ့ကံကြလို့ဆောင်မှုနဲ့ပတ်သက်ပြီးဥပဒေပညာရှင်သုံးသက်ချက်ကိုတင်ပြပြီးမှထုတ်လွှင့်မှုရှိပါရခင်ဗျာ
။အသစ်ပြထမ်းလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းပေါ်အိန္ဒိယနိုင်ငံတခွင်မကြီးမနက်ဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်နေပြီးတော့ဆန္ဒပြပွဲတွေကိုရဲကနှိမ်နင်းတာမှတနက်နေ့ပြစ်ခတ်တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတယောက်ကကြာတာပရင်းကပြောပါရယ်။သေဆုံးသူ2ဦးဟာအိန္ဒိယတောင်ပိုင်းမင်္ဂလုမြို့ဆန္ဒပြပွဲတွေအတွင်းမှာရဲကပြစ်ခတ်ခဲ့တာပါ။မင်္ဂလုမျိုးမှာအခုညမထွက်ရအမိန်ထုတ်ပြန်ထားသလိုကျောင်းတွင်နဲ့စားတောက်ဆိုင်တွေကိုလည်းပိတ်ထားပါတယ်။ပဋိပက္ခတွေအတွင်ဒဏ်ရာရသူနောက်ထပ်၄ယောက်ကိုမင်္ဂလုမျိုးဆေးရုံမှာပို့ဆောင်ထားတယ်လို့ဒေသန္တရဆရာဝန်တဦးကပြောပါတယ်။ချီတဲဆန္ဒပြသူ200လောက်ကိုရဲကမျက်ရည်ပုံးသုံးပြီးတော့ဖြိုခွဲဖို့ကြိုးစားပြီးတဲ့နောက်မှာဆန္ဒပြလူကြီးကရက်တန့်ဖို့ညှင်းဆန်တဲ့အတွက်ရဲကတနက်နေ့ပြစ်တာလို့လည်းပြောပါတယ်။ Uttar Pradesh, Gujarat နဲ့ကာနာတကာပြည်နယ်တွေမှာလည်းရဲနဲ့ဆန္ဒပြသူတွေအကြားမှာပဋိပက္ခတွေဖြစ်ခဲ့ပါတယ်။
ပါကစ္စတန်ဆရာနာရှင်အောင်ပါဗစ်မူရှာရက်တည်တံပေးမခရခင်ကွယ်လွန်တော့မယ်ဆိုရင်သူ့ရုပ်အလောင်းကိုလွတ်တော်အပြင်ဘက်မှာ၃ရက်ကြာကျိုးဆွဲချတည်တံပေးထားတဲ့လို့ဆုံးဖြတ်ခဲ့တဲ့တရားသူကြီးကိုဖယ်ရှားဖို့လုပ်နေတယ်လို့ပါကစ္စတန်ဆရာကကြာတာပြီးနေ့မှာကြေညာပါတယ်။အဲ့ဒီတရားသူကြီးဟာမူရှာရက်ကိုတည်တံချမှတ်ခဲ့တဲ့တရားသူကြီး၃ဦးပါခုံအဖွဲ့ရဲ့ဥက္ကဋ္ဌတရားသူကြီးပါ။2009ခုနှစ်မှာနိုင်ငံရဲ့အခြေခံဥပဒေကိုချိုးဖောက်မှုနဲ့အထူးတရားရုံးကမူရှာရက်ကိုဒီကနေ့မှအစောပိုင်းကတည်တံချမှတ်ခဲ့တာဖြစ်ပြီးပါကစ္စတန်တမိုင်းမှာစစ်ကောင်းဆောင်ဟောင်းတဦးကိုတရားစွဲတည်တံချမှတ်တာပထမဆုံးပါပဲ။အသက်86နှစ်အရွယ်မူရှာရက်ဖာ2016ခုနှစ်ကလေးကကိုယ်တော်ဘောနယ်ကိုပြည်ပမှာနေထိုင်နေပြီးအာရဗ်စော်ဘောများပြည်တော်စုဒူဘိုင်းမြို့ကစေယုံတခုမှာစေကူတောင်းမှုခံယူနေပါတယ်။သူ့အပေါ်ချမှတ်ထားတဲ့တည်တံကိုစီရင်ဖို့အတွက်ဝရမ်းပြေးပြေခံကိုဖမ်းဆီးဖို့ဆိုပြီးဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကိုတရားရုံးကညွှန်ကြားထားပါတယ်။ဒါပေမဲ့တည်ဆုံသွားပြီဆိုရင်တော့ရုပ်အလောင်းကိုပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ဒီချော့ခ်မှာ၃ရက်ကြာကျိုးဆွဲချတည်တံပေးထားရမယ်လို့တရားရုံးဆုံးသက်ချက်မှာဖော်ပြထားပါတယ်ဒီချော့ခ်ဆိုတာကတော့ပါကစ္စတန်လွှတ်တော်အပြင်ဘက်လီနာကရင်းမြစ်ကိုပြောတာပါ ခြေအုပ်တွေကိုချိုးဖောက်ပြီးဆက်စုပ်ဖွဲ့ကောင်းတဲ့အမိန့်ကိုချမှတ်ခဲ့တဲ့တရားသူကြီးဝါကာအမက်ဆက်ကိုဖယ်ရှားရေးဥပဒေလမ်းကြောင်းအတိုင်းစတင်လို့ဆောင်ဖို့ဆုံးဖြတ်ထားတယ်လို့ကြာသာရေးနေ့ကရုတ်တရက်လုတ်တဲ့တင်းစာရှင်းလင်းပွဲတွင်အစိုးရထိတ်တန့်တာဝန်ရှိသူတွေကပြောသွားပါတယ
်။ဆံဝယ်လူအမြင့်တက်လာတာနဲ့အမျှပြီးခဲ့တဲ့ဘက်ကအိန္ဒိယနိုင်ငံထွက်ပို့ကုန်ဆံစင်းနှုန်းမြင့်တက်လာခဲ့တယ်လို့ပြည်တွင်းဈေးကွက်မှာလည်းဆံစင်းမြင့်တက်ခဲ့ပါတယ်။ထိုင်းနိုင်ငံထွက်ဆန်ကတော့ဈေးချိုတဲ့ရှင်ဘက်တွေကြောင့်ဝယ်လို့အယုံနေနေပါတယ်။ဆန်အဓိကတင်ပို့တဲ့နိုင်ငံတနေနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ဆန်ကွဲ900ဂိုင်နှုန်းပါဆန်ဈေးနှုန်းဟာပြီးခဲ့တဲ့အပတ်ကတထန်းကို358ဒေါ်လာနဲ့363ဒေါ်လာအကြားရှိရာကနေအခုအပတ်ထဲဒေါ်လာ360နဲ့365အကြားကိုမြင့်တက်ခဲ့ပါတယ်။လေသမားတွေကအိန္ဒိယအစိုးရရဲ့ဂျာဝင်ညှိနှိုင်းပေးလေးရှိတဲ့ minimum support price လို့ခေါ်တဲ့အစိုးရညှိနှိုင်းဈေးရလိုကြောင်းတောင်းဆိုနေတာကြောင့်အခုလိုဆန်ဈေးမြင့်တက်ခဲ့တာလို့အိန္ဒိယတောင်ပိုင်းအန္ဒရာပရဒက်ရှ်ပြည်နယ်ကပို့ကုန်လုပ်ငန်းရှင်တို့ကပြောပါရတယ်။ဒီနေ့အစိုးပိုင်းကတော့အိန္ဒိယအစိုးရကဝယ်ယူဈေးကို 3.8 ရာခိုင်နှုန်းမြင့်တင်ခဲ့တာမှာ 2019-2020 အတွက်ဆန်100ကီလိုဂရမ်ဈေးကို UP1855 တက်မှတ်ခဲ့ပါရတယ်။မကြာသေးခင်အထိပဲအိန္ဒိယရဲ့ဆန်တင်ပို့မှုထိုင်းပိုင်းနေခဲ့တာကနေယခင်နှစ်တွေနဲ့နှိုင်းယှဉ်ရင်အောက်တိုဘာလထဲမှာဆန်ပို့ကုန်42ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့အစိုးရစီးရင်စရာတွေအများသိရပါရတယ်။အဓိကအကြောင်းရင်းကတော့အာဖရိကနိုင်ငံတွေကဝယ်လူအားကျဆင်းခဲ့တာကြောင့်ဖြစ်ပါတယ်။ပြည်ရင်းငွေကြေးခိုင်မာမှုနဲ့ပြိုင်ဘက်ဗီယက်နမ်ဆန်ဈေးကထိုင်းဆန်ဈေးထက်တက်တာတာကြောင့်ထိုင်းနိုင်ငံရဲ့ဆန်တင်ပို့မှုဟာလည်းထိုင်းပိုင်းနေပြီးထိုင်းနိုင်ငံထွက်ဆန်ခွဲ900ရာခိုင်နှုန်းပါဆန်တဒန်ရဲ့ဈေးနှုန်းဟာပြီးခဲ့တဲ့အပတ်ကဒေါ်လာ369ဒေါ်လာနဲ့417ဒေါ်လာကြားရှိရာကနေဒီတစ်ပတ်ထဲတန်းကိုဒေါ်လာ395ဒေါ်လာနဲ့420ကျားရောက်ရှိခဲ့ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိတဲ့မမ်းများသတင်းအောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်နိုင်ငံတကာထိတ်တန့်အောင်သတင်းတွေနဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ဟာယာတုကဖေရှားခံရမဲ့အရေးနဲ့တဆင့်နီးလာပြီဖြစ်ပါတယ်။သူကိုတရားစွဲဖို့အောက်လွှတ်တော်မှာအတီးပြုတ်လိုက်ပြီဖြစ်တာကြောင့်အထက်လွှတ်တော်မှာတရားရင်ဆိုင်ရတော့မှာပါ။တရားစစ်ဆေးတဲ့နေရာမှာအထက်လွှတ်တော်ရဲ့အခန်းကဏ္ဍကဘယ်လိုရှိပါသလဲ။ VOA သတင်းတော့ Steve Reddish သတင်းပေးပို့ထားတာကိုတော့ကုကြကြော်သိန်းပြောပြမှာပါ
။သမ္မတဘော်တရားစွဲမဲ့ဆွဲချက်တွေကိုအောက်လွှတ်တော်ကအတီးပြုတ်ပြီးဖြစ်တာမို့တရားစစ်ဆေးဖို့ရဟာအခြေခံဥပဒေအရအထက်လွှတ်တော်ရဲ့တာဝန်ဖြစ်ပါတယ်။အမေရိကန်သမ္မတကိုတရားစွဲဆိုစစ်ဆေးတဲ့တရားခွင်မှာတရားရုံးချုပ်တရားသူကြီးချုပ်ကသဘာပတိလုပ်ရပါတယ်။ George Town တက္ကသိုလ်ဥပဒေပါတယ်ရဲ့ပေါမောက်ခဆူဇန်လူဘလော့ခ်ကအခုလိုရှင်းပြပါတယ်
။ Otherwise it would be the vice president presiding over the Senate and he would have a conflict of interest.
အဲ့ဒီလိုမဟုတ်ရင်အထက်လွှတ်တော်မှာဒုတိယသမ္မတကသဘာပတိလုပ်ရမှာဖြစ်ပြီးသူ့မှာအကျိုးစီးပွားညှိစွမ်းတာဖြစ်လာပါလိမ့်မယ်
။အောက်လွှတ်တော်အမတ်ဒေါ်မမြားကတရားခွင်မှာ House Manager လို့ခေါ်တဲ့ဆွဲချဓမ္မမှုတရားလူရှိနေတွေဖြစ်ပါဝင်ရပါမယ်။သူတို့ရဲ့ခံကဏ္ဍကသမ္မတကိုတရားစွဲဆိုပြီးယာရုကဖယ်ရှားဖို့ခိုင်လုံအောင်တင်ပြကြရမှာပါ။သမ္မတအနေနဲ့သူ့အပေါ်ဆွဲချက်တွေကိုရှေ့နေတွေနဲ့ခုခံကာကွယ်ခွင့်ရမှာဖြစ်ပါတယ်။အထက်လွှတ်တော်အမတ်တွေကဂျူရီလူကြီးတွေအဖြစ် House Manager တွေသမ္မတရဲ့ရှေ့နေတွေတင်သွင်းလာတဲ့တခြားသက်သေတွေရဲ့ထွက်ဆိုချက်တွေကိုကြားနိုင်ရပါမယ်။သမ္မတမှာပြည့်ရှိတာကြောင့်ယာရုကဖယ်ရှားမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်အမတ်၃ပုံ၂ပုံကထောက်ခံရပါမယ်။ပါတီဇွဲကင်းမူဝါဒရေးရာစင်တာကဂျွန်ဖော်တီယာကအခုလိုပြောပါတယ်
။ For a president to be removed means that both parties a significant part of both parties have to
ကျွန်တော်တို့ယာဒူးကဖယ်ရှားဖို့ဆိုရင်ပါတီနှစ်စလုံးကအမတ်အရေးအတွက်အများစုသဘောတူရပါမယ်
။အမေရိကန်သမ္မတဒူးကိုအထက်လွှတ်တော်မှတရားစစ်ဆေးတာနှစ်ကြိမ်ပဲရှိဘူးသေးပြီးအဲ့ဒီနှစ်ကြိမ်ကတိတ်ကိုးကွာချပါတယ်။သမ္မတအန်ဒရူးဂျွန်ဆန်ကို1868ခုနှစ်ငွေဦးရသည်မှာစစ်ဆေးတဲ့တရားခွင်ဟာတည်င်းဆက်တစ်ပတ်ကြာပါတယ်။တက်သေး40ကျော်ထွက်ဆိုခဲ့ပြီးလာနာထောင်တဲ့လူပြည့်ရှံနေတဲ့တရားခွင်မှာအထက်လွှတ်တော်အမတ်တွေမိန့်ဝန်းပြောကြပါတယ်။စွဲချက်17ခုတင်သွင်းခဲ့ပြီး3ခုပဲမဲခွဲဆုံးဖြတ်တဲ့အဆင့်ရောက်ပါတယ်။အဲ့ဒီအချိန်ကအထက်လွှတ်တော်အမတ်54ယောက်မှာအများစုကသမ္မတဂျွန်ဆန်ကိုအရေးယူဖို့ထောက်ခံပေမဲ့အပြစ်ရှိတယ်ဆိုပြီးယာရုကဖယ်ရှားဖို့လိုအပ်တဲ့ထောက်ခံမဲ့3ပုံ2ပုံရဖို့တမဲလိုအပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Vanderbilt တက္ကသိုလ်က Thomas Schwartz ကအခုလိုရှင်းပြပါဗျာ
2/3 is really the phenomenal it is the very large number you need to convict
the senate တော့ဘုံနှစ်ပုံထောက်ခံမဲ့ကတကယ်ကိုထူးကြပါတယ်အပြစ်ရှိကြောင်းအထက်လွှတ်တော်မှာဆုံးဖြတ်ဖို့တိတ်များတဲ့ထောက်ခံမှုလိုပါတယ
်သမ္မတ Bill Clinton ကိုတရားစစ်ဆေးခြင်းကတော့အထက်လွှတ်တော်ဟာနိုင်ငံရေးအရာပိုးပြီးကွဲပြားနေပါတယ် Republican ကအများစုဖြစ်ပေမဲ့
ပြန်ရွေးကောက်ခံရဖို့ခက်ခဲတဲ့ရွေးကောက်ပွဲကရှိနေတာပါ။အဲ့ဒီအချိန်ကအခြေအနေကို Brookings Institution က William Goldstein ကအခုလိုရှင်းပြပါဗ
ျ။ It came over to the Senate.And there was enough decency and goodwill on both sides so that
ထဲလွတ်တော်ရောက်လာတဲ့အခါနှစ်ဖက်သုံးမှာလေးစားသမှုနဲ့စိတ်သဘောထားအကောင်ရှိကြပါတယ်။ဒါကြောင့် Republican နဲ့ Democrat Party ခေါင်းဆောင်တွေတိုင်နေကြပြီးရလတ်ပေါ်သဘောမတူပေမဲ့ဂုဏ်သိက္ခာရှိတင့်တင့်လျှောက်ပတ်တဲ့စစ်ဆေးမှုတစ်ခုပေါ်သဘောတူကြမလားလို့ညှိနှိုင်းကြပြီးတဲ့နောက်သဘောတူခဲ့ကြတာပါ
။အမားနေနေနဲ့နှောင့်နှေးမှုမရှိစစ်ဆေးဖို့အထက်လွတ်တော်အမတ်တွေသဘောတူခဲ့ပြီးhouse manager တွေနဲ့သမရဂလင်တန်ရဲ့ရှေ့နေတွေရှောက်လဲတာကိုပဲကြားနာခဲ့ပါတယ်။အထက်လွတ်တော်အမတ်တွေနေကျင်တာကိုတရားသူကြီးချုပ်စီကိုပဲပေးပို့ခွင့်ရပြီးတရားသူကြီးချုပ်ကဖတ်ပေးခဲ့ပါတယ်။တရင်လေးဘက်ကြားတရားစစ်ဆေးပြီးတဲ့နောက်သမရဂလင်တန်ကိုအရေးယူဖို့လိုအပ်တဲ့ထောက်ခံပေးပုံပုံနှစ်ပုံမရခဲ့ပါဘူး။အခုတော့သမရထရမ့်ကိုအရေးယူမလားဆိုတာအထက်လွတ်တော်မှစစ်ဆေးရတော့မှာပါ။အထက်လွတ်တော်လူများစုခေါင်းဆောင်ကတရားခွင်စီးနင်းစည်းကမ်းတွေကိုတတ်မှတ်မှာဖြစ်ပါတယ်။သမရကိုရာဟုကဖယ်ရှားဖို့အထက်လွတ်တော်အမတ်100မှာ68ယောက်ကထောက်ခံရမှာဖြစ်ပြီးအမတ်53ယောက်ဟာသမရထရန့်ရဲ့ Republican Party ကဖြစ်ကြပါတယ်ခင်ဗျာ
သမရထရန့်တရားစွဲခံရတော့မယ်အရေးကိုကြွကြသိန်းပြောပြခဲ့တာပါခင်ဗျာအခုတခါတော့ဒီမြန်မာနိုင်ငံလူမှုမီဒီယာတွေမှာစူညံပွဲလောရိုက်တဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတင်ပြခြင်းပါတယ် Victoria အမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကြည့်ရင်မြန်မာနိုင်ငံတရားဥပဒေစိုးမိုးရေးမှာအဓိကတာဝန်ရှိတဲ့ရဲတပ်ဖွဲ့ရဲ့ဆောင်ရွက်မှုတွေမှာပြော့ကွက်ဟာကွက်တွေတွေ့ရပြီးမြန်မာနိုင်ငံရဲ့တရားစီရင်စနစ်ဟာပြည်သူတွေအားကိုးလောက်စရာအခြေအနေမရှိသေးဘူးလို့ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ထီထောင်သူလူအခွင့်ရေးရှင်းနေဦးအောင်ထူးကထောက်ပြပါတယ်အဓမ္မပြုကျင့်ခံရတဲ့ဒီမိန်ကလေးမိမငယ်လေးရဲ့ကိုရီးအချက်လက်တွေကိုမြန်မာနိုင်ငံမူကင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်းဖော်ထုတ်ပြီးတော့ပြောဆိုတာဟာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဥအောင်သူကအခုလိုစာရှင်းပြပါလေ
။အများသောအားဖြင့်ကတော့ကြီးမှုကျွလွန်ခံရတဲ့မရင်းကျင့်ခံရတဲ့မင်းကလေးရဲ့ဂုံတိတ်ခါနဲ့အချက်ကိုကာဝယ်ဖို့တောင်းချင်ရလေ။အဲ့လိုကာဝယ်နိုင်မှုရန်အတွက်ကသက်ဆိုင်ရာကာယကံရှင်ရဲ့အမိတို့ဟာလားမိဘအမိတို့နေရာလေးစာတို့ကိုအများပြည်သူသိအောင်ပေါ်ထုတ်အောင်ပေါ့။တစ်ဖက်ကလည်းအဲ့လိုမပေါ်ထုတ်ဘူးဆိုတဲ့ဘက်ကအခြေခံနေထုတ်လာခဲ့ပြီးတော့မှအခုပွဲကြီးရောက်တဲ့အခါကျမှပေါ်ထုတ်လိုက်တာဟာအေဂန်ရှင်နဲ့မိသားစုရဲ့ဂုံသိက္ခာကိုလုံးဝထိခိုက်သွားတဲ့သဘောရောက်သွားတယ်။အဲပြုဆိုင်ဥပဒေပုံမှန်499 900ကိုကျူးလွန်ရောက်သွားတယ်။အတိအဖြစ်မို့လေ။တရားစွဲတဲ့ငယ်လေ။လီမာလီကတက်ငယ်လို့နေလေက။သူ့ရဲ့အချက်နဲ့ဂုံသိက္ခာကိုကာဝယ်ဖို့တောင်းအပ်ရှိတာပေါ့။ဒါတော့ပြန်လာ
။ဟုတ်ကဲ့ဆရာ။ဆိုတော့ဒီရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲဟာပြည်သူတွေသိချင်နေတဲ့အချက်လက်တွေကိုအမှန်တိုင်းရှင်းရှင်းလင်းလင်းဖြေကြားပေးတဲ့သတင်းစာရှင်းလင်းပွဲလားခင်ဗျ။ဟ
ိုကျွန်တော်ကြည့်ရတာကတော့အဲ့ပုံမျိုးလုံးဝမပေါ်ဘူးဗျ။ဟိုဘာကြောင့်လဲဆိုတော့သူတို့မျက်နှာအမူအရာတွေကြည့်ရတာနဲ့ပြောတဲ့စကားလုံးတွေကြည့်ရတာကခြေအတုံဆိုင်နေပြီးတော့တယောက်မျက်နှာတယောက်ကြည့်နေတဲ့ပုံလမ်းမျိုးတွေမကြမ်းများသတ်တွေ့ရတယ်။နောက်တစ်ခုကသတင်းတောက်တွေမေးတဲ့မိကွန်းကရှင်းရှင်းလင်းမေးတာဖြစ်ရတာနဲ့တဲ့ရင်မဖြစ်ရတော့များများတွေ့ရတယ်။နောက်ပြီးတော့မိကွန်းတွေကတဲ့ဖြစ်မယ်ဆိုတာ procedure ပေါ့လူထိုးလုံးတွေကိုအဓိကသွားဖြေသွားတော့ဇေယျရှင်ရဲ့တစ်ခုလုံးကရှုပ်နေကြအောင်တွေ့လိုက်ရတယ်
။ဟုတ်ကဲ့။ Victoria အမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ရဲ့ကင်တွယ်ပုံကဥပဒေကြောင့်နဲ့ညှဉ်းညွတ်မှုရှိရလားခင်ဗျ။
ကျွန်တော်နှစ်ချက်ပဲပြောချင်တယ်ဗျ။အဲ့ဒါကဒီစကားမပြောတဲ့တက်တည်လို့ခေါ်တယ်။ဒီလူတက်တည်မဟုတ်တဲ့ပစ္စည်းတက်တည်ကံချက်တွေဖြစ်တယ် documentary evidence တွေဖြစ်တယ်။ဒီတစ်ခုက CCTV နောက်တစ်ခုကကျွန်တော်စုပ်ဖို့အဲ့တော့ CCTV ကိုပထမဆုံးနေမီစကန်ကတစ်ခုလုံးသိမ်းလာရမယ့်အစားမသိမ်းဘဲနဲ့ကော်ပီထုတ်ထားတဲ့ stick ကိုပဲယူလာတယ်ဆိုတာကယူဆာကမယူသားမှုကျူးလွန်ရောက်တယ်။ဘာကြောင့်လဲဆိုတော့ဒါကရှင်းနေတာပဲ CCTV မှာတရားခံပေါ်လာနေတယ်ဆိုအားလုံးသိတယ် CCTV တစ်ခုလုံးယူလာမှာအဲ့လိုမယူလာဘဲနဲ့ကော်ပီပေးလိုက်တဲ့ stick ကိုယူလာပြီးတော့မှာကျန်တဲ့ဟာတွေကို CCTV ကိုဆက်ထားပြီးသုံးခွင့်ပေးလိုက်တဲ့ဟိုကဒါမယူသားတာဖြစ်တယ်။ဒုတိယချက်ကအခုအဲ့တော့မီဒီယာတွေဘက်ကမြည်တဲ့အခါမှာကလေးမလေးရှိမှာဗီတိုရီယာရှိမှာသူ့ဘိုးကြံခဲ့တယ်။အောင်ကြီးရှိမှာလည်းပဲသူ့ဘိုးစစ်လို့ရတယ်။ဆိုဒီနှစ်ခုကတိုက်လာမတိုက်လားဆိုတဲ့ဟာကရှင်းရှင်းလေးပဲ။ဒီနှစ်ခုကတူလားမတူလားတူတယ်ဖြင့်တူတယ်မတူတယ်ဖြင့်မတူဘူးရိုးရိုးဖြေလိုက်အောင်လဲ။အဲ့ဒီမျိုးကမဖြေဘဲနဲ့ဝိလက်ကြောင့်မှဖြေသွားပြီးတော့ရုစီယာရှောက်ပြောသွားတာဟာမြစ်တပ်ဖွဲ့ကတစ်ခုကိုဖုံးကွယ်နေတာဖြစ်တယ်လို့ကျွန်တော်ပြောလို့ရတယ်
။
ဟုတ်ကဲ့ဆိုတော့ဒီဗစ်ကတိုးရီးယားအမှုမှာပေါ့လေတစုံတယောက်ကိုကာကွယ်ခြင်းလို့ဟလာအောင်ကြီးဆိုသူကိုရဲကတမင်အမှုဆင်ခဲ့တယ်ဆိုတဲ့ဝေဖန်သုံးသပ်ချက်တွေအပေါ်မှာရောဆရာဘယ်လိုမှတ်ချက်ပေးခြင်းပါလဲ
အခုကျွန်တော်လေ့လာရတဲ့သတင်းရှင်တွေတစ်ခုလုံးပေါ်မှာခုနဥပဒေကြောင်းရသုံးသပ်တာနဲ့ဆက်သက်လို့ရှိရင်တော့အဲ့ဒီဟာကအတိအကျပဲလို့ပြောလို့ရတယ်အဲ့တော့ဘာလို့တင်လဲဆိုတော့ရက်တပ်ဖွဲ့ကိုပြုဆိုင်ဥပဒေပေါ်မှာ200ပြမှုကျူးလွန်မှုကာကွယ်ရန်အကြံစီနဲ့စစ်ဒီကံပြည်ကြီးဖြောက်ဖြစ်တဲ့အမှုနဲ့တရားစွဲလို့ရတယ်တရားစွဲလိုက်ရင်ကျွန်တော်ထင်တယ်ဒီဗစ်တိုးရီးယားမှုကအဆအဆုပ်ပေါ်လာလိမ့်မယ
်ဆိုတော့ခင်ဗျာဒီ NLD အစိုးရတက်လာကြရပါလေဒီတရားဥပဒေစိုးမိုးရေးဦးစားပေးလုပ်သွားမယ်လို့ပြောခဲ့ပါတယ်ဆိုတော့ဒီအမှုကိုလွှမ်းခြုံပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ဟာပြည်သူတွေအားကိုးရလောက်တဲ့အခြေအနေမျိုးကိုရောက်လာပါပြီလားခင်ဗျာ
ဒီလိုပြဥပဒေစိုးမိုးရေးဝန်ယူဟာလွတ်လပ်ပဲမလိုက်ထည့်မြက်ပြီးတော့ resource race လို့ခေါ်တယ်ဒီဘက်တဲ့ဟိုငွေကြေးရုပ်တုပစ္စည်းကူညီအပြည့်စုံပြည်ထောင်တရားစီရင်ဖြစ်ဖို့လိုတယ်သို့တော့ခဏိအချိန်အထိတော်စားစီတက်လာတဲ့ဟိုဟာအဲ့လိုမျိုးတရားစီရင်မျိုးပေါ်လာအောင်ဟွာရကဘယ်လိုချမှတ်ဆောင်ရမလဲတရားသူကြီးရွေးချယ်တာဘယ်လိုရွေးချယ်ရမလဲခန့်တာဘယ်လိုခန့်ရသွားမလဲဘယ်ခါမှရေးယူမလဲဆိုတော့ခုနအခြေခံနေပြီးတော့မှလွတ်လပ်ပဲမလိုက်ထည့်မြက်တဲ့resource based judiciary မျိုးပေါ်လာအောင်လုပ်သွားမယ်ဆိုရင်လုပ်ငန်းစဉ်ကလုံးဝကျွန်တော်မတွေ့ရဘူးဒုတိယချက်ကတရားရုံးနေဟာတော်တော်များများမှာအာဏာပိုင်တွေဝင်ရောက်ဆွဲဖက်မှုကပိုကြီးလာပြီးတော့မှအစိုးရအာဏာပိုင်တွေမြန်မာစစ်တပ်ကောင်းဆောင်တွေအတူကြဆင်ရတဲ့မှုတွေအများကြီးထွက်လာတယ်တတိယချက်ကဒီရှေ့နေကြီးတွေကိုယ်တိုင်ကသိတရားစီရင်ရတုံးလို့မရတော့ချုပ်ချုပ်ကြနေပြီဆိုတော့ကျွန်တော်တွေ့ရတယ်ဒီလိုအခြေအနေချက်တဲ့တည်းကဥပဒေစိုးမိုးရေးကိုတော်စားစုကြီးကောင်းဆောင်တဲ့ NLD အစိုးရနဲ့မြန်မာစစ်ကောင်းဆောင်တွေကပါဇက်ကပြောနေတော့ညာလည်းပဲလက်တွေ့အခြေအနေမှာဖြစ်နေတာကတရားစီရင်ရေးအခြေအနေကစိုးရွားတဲ့စိုးရွားနေတယ်ကျွန်တော်တွေ့ရ
တယ်။ဒါရရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်တစ်ကိုကူပြောင်းတော်မှာပါ။ဒီကလေးနှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတစ်ပေါင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတချော့ပြန်တောက်လောင်ခဲ့ပါတယ်။ဒီကြတဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူအခွင့်အရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲ။သင်ခန်းစာယူစရာဘာတွေများကျန်ခဲ့ပါသလဲ။စုရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညဓာတ်ရိုက်လေလာအစီအစဉ်ကအကျိုးဆိုပါတယ်ရှင
်။စနေည VOA ရဲ့ဓာတ်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့မြန်မာရွှေပြောင်းလူသားတွေရဲ့အခြေအနေကိုလည်းကြည့်အောင်ပါထိုင်းနိုင်ငံရဲ့တရားမဝင်ဝင်ရောက်မှုမျိုးရည်စေဝါနဲ့ရာဇဝတ်မှုတွေအထောက်အထားမကိုင်းလုံတာတွေစတဲ့ဆွဲဆွဲချက်တွေနဲ့မြန်မာရွှေပြောင်းလူသား80နီးပါးကိုဒီဇင်ဘာလ19ရက်နေ့မှာရနောင်းဂိတ်ကနေတဆင့်နေဆက်ကော့တောင်ဂိတ်ကိုပြန်ပို့ပြီးထိုင်းအစိုးရကပြည်နှင်နှံပေးလိုက်ပါတယ် VOA သတင်းတော့မအေးမကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတွင်ကိုတရားမဝင်ဝင်ရောက်လာသူတွေနဲ့ဆိုင်ရက်ကရမ်းမပြည့်စုံတာတွေ၊မူရစေဝါမှုတွေ၊ရာဇဝတ်မှုတွေနဲ့ဖမ်းဆီးထောင်ကျခံခဲ့ရတဲ့မြန်မာနိုင်ငံသား80နီးပါးကိုဒီဇင်ဘာလ19ရက်နေ့ကထိုင်းမြန်မာနယ်စပ်ကော့တောင်မြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ကော့တောင်မြို့ရွှေပြောင်းလို့သမားပညာပေးစင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါဗျ။
68ဦးစုစုပေါင်း1995မင်္ဂလာတုံးဒီထဲမှာကျွန်တော်ကခုနပြီးခဲ့တဲ့လင်းနေကထောင်ကိုစုံဝင်းမှာထောင်ကြပြီးလင်းနေနဲ့နှစ်လကြာတဲ့ဒီရခိုင်ပြည်နယ်ကတယောက်ပါတယ်ဟု
တ်ကဲ့
ဒီကမိန်းကလေးကတယောက်ကတော့အလုပ်ရှင်မတူတော့အဲ့ဒါပါတယ
်ပြည်နယ်တန်ပြီးခဲ့တဲ့အထဲမှာလွန်ခဲ့တဲ့6လကကော့တောင်ရနောင်ကူးနေတဲ့လေပေါ်မှာ ice လို့ခေါ်တဲ့မူရစေဝါတွေတယ်လာပေးရတဲ့လေသမား3ဦးလည်းပါဝင်တာပါသူတို့ကတော့မူရစေဝါရောင်းဝယ်သူတွေမဟုတ်တာကြောင့်တက်တေအဖြစ်ထွက်ဆိုပေးရပြီးထောင်ထဲမှာ6လကြာနေထိုင်ခဲ့ရတယ်ဆိုပြီးဦးမိုးဝေကပြောပါတယ
်။ဒါနဲ့ non patient မှလည်းသူမသိဘူးပါပစ္စည်းမှလည်းအဲ့ဒါ patient တဲ့မောင်
ตัวเราที่เจ้าหน้าที่ก็ตัวเราเนี่ยยังน้องเว้ยมาเสด็จเกิดกุศลเลยที่เกิดยี่เลกเกิดมาที่สี่มุ่ยสี่วันเล่นเล่นเลยที่ชาวเรือเจ้าหน้าที่ก็เสด็จมาเสวยวันเลยที่สี่ก็เสวยวันเดี๋ยวมาไม่ได้เจ้ามาเจ้าหน้าที่อยู่เนาะที่สี่เรือก็รู้เท่าไหร่แล้วเนาะโอเคงั้นไปดูลายมาเจ้าตัวเราคงไม่ใช่เลยลายมันรู้เจ้าเอารู้เจ้าเจ้าเลยแต่ว่าสุดท้ายที่เชนนั้นไล่ไปแล้วโอเค การเอาอย่างนั้นเขาเสียวันนี้ทำอะไรอยู่ใครเลยวะลายเรื่องมาเสียตาดีเช่นนั้นไล่ไปแล้วโอเคการเอาอย่างนั้นเขาเสียวันนี้ทำอะไรอยู่ใครเลยวะลายเรื่องมาเสียตาดีเช่นนั้นไล่ไปแล้วโอเคงั้นไปดูลายมาเจ้าตัวเราคงไม่ใช่เลยลายมันรู้เจ้าเอารู้เจ้าเจ้าเลยแต่ว่าสุดท้ายที่เชนนั้นไล่ไปแล้วโอเคงั้นไปดูลายมาเจ้าตัวเราคงไม่ใช่เลยลายมันรู้เจ้าเอารู้เจ้าเจ้าเลยแต่ว่าสุดท้ายที่เชนนั้นไล่ไปแล้วโอเคงั้นไปดูลายมาเจ้าตัวเรา
ောင်ရွက်ပေးခဲ့ပါတယ်။ထိုင်းဘက်ကပြန်ပို့လာတဲ့သူတွေကိုတော့ကျန်းမာရေးစစ်ဆေးတာအပြင်ထိုင်းနိုင်ငံထဲမှာကြုံတွေ့ရနိုင်တဲ့အခက်အခဲတွေအကြောင်းရှင်းပြထားတဲ့ပညာပေးစာဆောင်တွေကိုလည်းပေးဝေခဲ့တယ်ဆိုပြီးဦးမိုးဝေကပြောပြခဲ့ပါတယ်ရှင်။
တိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြတ်မအီးတန့်စင်ကပြောပြမှာပ
ါမြန်မာနိုင်ငံပဋိပက္ခကြောင့်မဒိမ့်မှုဖြစ်ရတာမဟုတ်ဘူးမဒိမ့်မှုဟာအနိုင်ကျင့်တဲ့နည်းလမ်းတစ်ခုဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Tasleema Begum ရေးထားတဲ့စာအုပ်မှာကိုတော့ independent.co.uk မှာဖတ်ရပါတယ်မလိန်ချင်းမှုကိုဆက်လက်နဲ့တပွဲအသုံးချနေတဲ့မြန်မာစစ်တပ်ရဲ့လုပ်ရည်အကြောင်းကို ICJ နိုင်ငံတကာတရားရုံးမှာထွက်ဆိုတဲ့အခါထောက်ပြတင်နေဆိုပြီးတော့ဆောင်းမရှင်ကတိုက်တွန်းခဲ့ရပါစစ်သားတွေရဲ့မလိန်ချင်းမှုတွေကိုခံခဲ့ရတဲ့ရင်းကြအမျိုးသမီးတွေနဲ့ဆောင်းမရှင်ကတွေ့ဆုံမေးမြန်းခဲ့ပြီးတော့ဒီလိုအာဓမ္မပြုကျင့်ခံရသူတွေအတွက်တရားနှံတမှုရယူမှာဖြစ်မယ်လို့ဆိုပါတယ်ရင်းကြရဲ့ပုံမှာဖိနှိပ်မှုမှာမလိန်ချင်းပြီးတော့နှိမ့်ဆက်မှုတွေပါဝင်တယ်လို့ဆိုပါတယ်ရင်းကြရဲမြန်မာနိုင်ငံတွင်းကထွက်သွားအောင်လို့ရည်ရွယ်ချက်နဲ့စနစ်တကျမတိုင်းကျပြီးတော့နှိမ့်ဆက်တဲ့နည်းကိုမြန်မာစစ်တပ်ကတုံးနေတာလို့ထောက်ပြပါတယ်။အရေးသားတွေကို၆လမ်းမို့မိသားစုတွေပြုကွဲအောင်လုပ်ဖို့မျိုးနွယ်သွေးနှောသွားအောင်ရည်ရွယ်ချက်မျိုးတွေနဲ့စစ်တွင်းမှာမတိုင်းကျမှုတွေကိုနှိမ့်စနစ်ကြကြဆောင်ရွက်တာပဲရှိတဲ့အကြောင်းထောက်ပြထားတာကိုဖတ်ရပါတယ်ရှင်။ရုံးတင်ခံရတဲ့မြန်မာနိုင်ငံဆွေကောင်းစင်နဲ့လေဗရီဂျာကန်ရေးထားတဲ့စာအုပ်တစ်ပုဒ်ကိုတော့ bangkokpost.com မှာဖတ်ရပါတယ်။ရခိုင်ပြည်နယ်နေမြေရှင်းလင်းမှုကိစ္စနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်တွေခုခံကာကွယ်ပြောဆိုဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးကြဆင်းမှုတိုးပွားနိုင်ချေများနေတယ်လို့ဆောင်းမရှင်ကဆိုပါတယ်။ Ranger ပြည်ပခါကြောင့်ရခိုင်ဒေသရဲ့စီးပွားရေးကြဆင်းလာတာကမြန်မာတနိုင်ငံလုံးရဲ့စီးပွားရေးကိုထိခိုက်စေလို့ဆိုပါတယ်။ရခိုင်ပြည်နယ်မှာအရက်နဲ့မူရင်းစေဝါတုံးဆွဲမှုတွေလည်းတိတိကျကျများလာတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်က Grand Royal Whiskey အများအားဆုံးပြည်နယ်ဖြစ်နေတာကိုလည်းထောက်ပြထားတာပါ။ICJ နိုင်ငံတကာတရားရုံးမှာမြန်မာနဲ့ကမ်ဘီယာနှစ်နိုင်ငံအပြည့်အလန်လျှောက်လေးချက်တည်းရဲ့နောက်ဆက်တွဲအခြေအနေကမြန်မာနိုင်ငံတွင်းဝင်လာမဲ့နိုင်ငံသားယင်းနှမျိုးနွယ်မှုတွေနိုင်ငံတကာရဲ့အကူအညီထောက်ပံ့တွေနဲ့အထူးသဖြင့်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအကူအညီမှုစားရတွေပေါ်မှာတက်ရောက်မှုရှိမယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာယင်းနှမျိုးနွယ်မှုတွေလှုပ်ဖို့တူဝင်နေတဲ့အနောက်နိုင်ငံကကုမ္ပဏီတွေကလည်းဒီမျိုးလုံးတက်ဖြစ်မှုဆွဆွဲခံနေရတဲ့မြန်မာနိုင်ငံနဲ့ပတ်သက်ချင်လို့ယင်းနှမျိုးနွယ်မှုတွေမလုပ်ဖြစ်ရတာနေပြီးတော့တရားမဝင်တရားဝင်မဟုတ်တဲ့စီးပွားရေးပိတ်ဆို့မှုသဘောမျိုးမြန်မာနိုင်ငံပေါ်မှာတည်ရောက်နိုင်တယ်လို့လည်းဆိုပါတယ်။အနောက်နိုင်ငံတွေကခီးသွွားဧည့်သည်တွေအစားတရုတ်ခီးသွွားတွေပဲလာလေကြမယ်ဖြစ်လေရောက်သွားနိုင်ပြီးတော့ဒါကမြန်မာခီးသွွားလုပ်ငန်းကရမယ်ဝင်ငွေပေါ်မှာများစွာထိခိုက်နေတယ်လို့ဆိုပါတယ်။ရခိုင်ပြည်ပခါကိုကင်တွယ်ပုံနဲ့ပတ်သက်ပြီးတော့မြန်မာဆွေရကနိုင်ငံကရဲ့ဝေဖန်ချက်ကိုခံနေရတာဖြစ်ပြီးတော့မြန်မာစစ်တပ်ကျူးလွန်တဲ့လောကတွေပေါ်မှာရှုံ့ချခြင်းမရှိဘူးဆိုပြီးတော့လည်းအပြစ်တင်ခံနေရတာဖြစ်ပါတယ်။ICJ မှာမြန်မာပေါ်ကြားဖြတ်အရေးယူဆောင်ရွက်မှုချသည်ဖြစ်စေမချသည်ဖြစ်စေကြားထဲမှာမြန်မာအနေနဲ့အမားကိုပြင်ဆင်မှုအချိန်ရတဲ့အကြောင်းဒီအချိန်ကိုအခွင့်အရေးယူပြီးတော့ပြင်ဆင်မှုတွေမြန်မြန်လုပ်ဆောင်မှမြန်မာစီးပွားရေးအနာဂတ်အတွက်အကျိုးရှိမယ်လို့យေတာထားတာကိုကောင်းဆုံးတင်ပြလိုက်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ25:32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6:00ပဲရှိပါပြီ။ VOA ရဲ့အသောကြာနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9:00အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 943ညလိုင်းနမီတာ48 kHz 6953ညာနဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးတင်ဆက်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ငံဝယ်တွင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်နှားဆင်ရမှာဖြစ်သလိုကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ရေယုံထင်ပြီးတော့ပြကြတာ။တကယ်တော့ရေယုံမဟုတ်ဘူး။ဟိုကမီးပိုးကောင်လောင်တာပေါ့နော်။သူကအင်းဆက်ပိုးအကောင်လေးပေါ့နော်။အဲ့ကောင်လေးကတွားရင်လည်းဒီလို
ဒေါက်တာဆိုးဝင်းဦးရှင်းပြသွားတော့ပါနောက်ပိုင်းမှနားဆင်ရပါမယ်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ရှင်းနှင့်နေရာဒီမှာလျှက်စစ်တာအားပုံမူသုံးဆွဲနိုင်ဖို့အတွက်ဓာတ်ငွေ3လျှက်စစ်တာအားပြီးစက်ရုံ5ခုတိစောက်ဖို့တရုတ်ကုမ္ပဏီတွေလုတ်ပိုင်ခွင့်ရသွားပုံကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်
အမေနွေရာဒီမှာလျက်စစ်တာအားလိုအပ်တာကိုအချိန်မီဖြည့်ဆည်းနိုင်ဖို့အတွက်ဓာအားပေးဆက်ရုံစီမံကိန်း5ခုတရုတ်ကုမ္ပဏီတွေကိုလုတ်ခွင့်ပေးလိုက်ကြောင်းလျက်စစ်နယ်စွမ်းအင်ဝန်ကြီးဌာနကလွန်ခဲ့တဲ့အောက်တိုဘာလကကြေညာပါတယ်။ကြောက်ဖြူကျွန်းချောင်းအလုံးတာကိတနဲ့တန်လျင်မှာတည်ဆောက်ပါလိမ့်မယ်။ဒီလုပ်ငန်းအတွက်ကုမ္ပဏီ18ခုတင်တာမှာရှင်ပြိုင်တဲ့အနေနဲ့5ခုကိုရွေးချယ်လိုက်တာပါပဲ။ဟောင်ကောင်အခြေစိုက်3 power holding ဥပိုင်ကုမ္ပဏီကစီမံကိန်း4ခုမှာပါဝင်ပြီး China National Technical Import Export Corporation Sintic က3ခုမှာပါဝင်ပါတယ်။ 3 power holding ဥပိုင်ကုမ္ပဏီဟာရက်စစ်တာအပေးလုံငါမှာအနည်း20ကျော်အတွေ့အကြုံရှိတဲ့ကုမ္ပဏီဖြစ်ပြီး2015မှာမြန်မာပြည်မှာလုပ်ငန်းစပါတယ်။ကြောက်ဖြူမှာ50 MW ရှိတဲ့စက်နှလုံးမြင်းမြာမှာ MW 100ကျော်ရှိတဲ့စက်နှလုံးတိဆောက်ပြီးဖြစ်ပါတယ်။ကြောက်ဖြူတန်လျင်နဲ့တာကိတာစက်ရုံတွေမှာ V Power Holding ဟာ Technical Import Export Corporation နဲ့ပူးတွဲလုပ်ကိုင်ပြီးကျွန်းချောင်းစက်ရုံကိုတော့တူဦးတိဆောက်မှာဖြစ်ပါတယ်။ V Power Holding Company ဟာ Indonesia, Bangladesh နဲ့ Sri Lanka မှာလည်းလုပ်ငန်းရှိပါတယ
်။စီမံကိန်း၃ခုမှာပါဝင်တဲ့ CNTIC Core Twin Gun Pu Gun Corporation ဟာတက်တန်း60ကျော်တဲ့ဘေကျင်းအခြေစိုက်နိုင်ငံပိုင်ကုမ္ပဏီဖြစ်ပါတယ်။စီအစုရလက်ထက်ကလေးကမြန်မာပြည်ကိုမော်တော်ကားသင်းမောလေယာဉ်စတဲ့စစ်ပစ္စည်းတွေရောင်းချလာခဲ့တဲ့တရုတ်ကုမ္ပဏီဖြစ်ပါတယ်။ညဉ့်ညံမှာ90မီဂါဝတ်ဓာတ်ငွေ3လျှက်စစ်တာအပိစက်ရုံတိစောက်ပြီးလွန်ခဲ့တဲ့မတ်လကစပြီးမီးပေးနေပါတယ်။ရန်ကုန်အလုံးမြို့နယ်မှာမီဂါဝတ်150ဓာတ်ငွေ3လျှက်စစ်တာအပိစက်ရုံတိစောက်ခွင့်ရာသွားသူကတော့ CEEG ခေါ်တရုတ်စွမ်းအင်အင်ဂျင်နီယာကုမ္ပဏီဖြစ်ပါတယ်ကုမ္ပဏီ5ခုတန်တာဝင်ရောက်ရှင်ပြန်ရမှာ unit ဈေးနှုန်းအနည်းဆုံးတင်ပြတဲ့ CEEG ကိုရွေးချယ်လိုက်တယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ
်တိုက်ဆိုင်ခြင်းတော့စက်တင်ဘာလမှာကမ္ဘာ့ဘဏ်အုပ်စုက CEEG ကုမ္ပဏီကိုနာမည်ပြက်စရင်းသွင်းပြီးတန်ခတ်အရေးယူလိုက်ပါတယ်ကမ္ဘာ့ဘဏ်ရဲ့ငွေကြေးပံ့ပိုးနဲ့စီမံကိန်းတွေမှာပါဝင်ခွင့်မပြုကြောင်း CEEG ကုမ္ပဏီကိုလာပေါင်း20ပိတ်ပင်တားမြစ်ပြီးဒဏ်ခတ်အရေးယူပါတယ်။အာဖရိကတိုက်ဇမ်ဘီယာနိုင်ငံလူစာကာမြို့ကလျှက်စစ်တအားစီမံကိန်းဂိမ်းမှာ CEEG ကုမ္ပဏီဟာစာရွက်စာတမ်းအတုသုံးပြီးလိမ်လည်လေပြားတာမှုဒဏ်ခတ်အရေးယူခံရတာဖြစ်ပါတယ်။ဒါပေမဲ့ CEEG ကုမ္ပဏီဟာမွန်ပြည်နယ်တထုံမြို့ကမီဂါဝတ်120ဓာတ်ငွေ3ဒါအားစက်ယုံတိဆောက်ပြီးလွန်ခဲ့တဲ့ဧပြီလကဖွင့်လှစ်ပါတယ်။တထုံဒါအားစက်ယုံကိုကမ္ဘာ့ဘဏ်ကခြေတဲ့ဒေါ်လာငွေတန်း130နဲ့တရုတ်ကုမ္ပဏီ CEEG ကတိဆောက်တာဖြစ်ပါတယ်
။ကမ္ဘာ့ဘဏ်ကအရေးယူထားတဲ့ကုမ္ပဏီဟာ
အချားအပြီးပြီးဆိုင်ရာဘန်ဒီနဲ့လဲပတ်သက်ခွင့်မရှိတော့ပါဘူး။ဒါကြောင့်ကမ္ဘာဘဏ်ကချမှတ်ထားတဲ့အဂတိကင်းစင်ရေးလမ်းညွှန်ကိုလိုက်နာကျင့်သုံးဖို့ CEEG ကုမ္ပဏီကသဘောတူထားပါတယ်။ဒီနှစ်ထဲမှာလိမ်လည်လှည့်ပြားမှုနဲ့ကမ္ဘာဘဏ်ကဒဏ်ခတ်အရေးယူထားတဲ့ကုမ္ပဏီ48ခုရှိပါတယ်။အဲ့ဒီထဲမှာအများစုဟာတရုတ်ကုမ္ပဏီတွေဖြစ်တယ်လို့ဆိုပါတယ်။တရုတ်မြန်မာစီးပွားရေးဈေးညံတိဆောက်ရေးမှာတရုတ်ကုမ္ပဏီအများအပြားဝင်ရောက်လာနိုင်ပါတယ်။စီးပွားရေးဈေးညံအကောင့်ထည့်ဖော်ဖို့တရုတ်ဘက်ကစီမံကိန်း30တင်ပြထားပေမဲ့၉ခုကိုသာမြန်မာဘက်ကသဘောတူထားကြောင်းသိရပါတယ်။ဒီ၉ခုအနက်အထူးစီးပွားရေးဆောင်၃ခုကိုသာအတည်ပြုထားပါသေးတယ
်။လွန်ခဲ့တဲ့နှစ်အထိမြန်မာပြည်မှာအများဆုံးရင်းနှီးမြှုပ်နှံသူဟာတရုတ်ဖြစ်ပါလေ။စင်ကာပူမှာအခြေစိုက်ပြီးမြန်မာပြည်ကိုဝင်ရောက်လာတဲ့တရုတ်ကုမ္ပဏီတွေကြောင့်ဒီနေ့ထဲမှာအများဆုံးရင်းနှီးမြှုပ်နှံသူဟာစင်ကာပူဖြစ်နေပါလေ။မြန်မာတပြည်လုံးရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှာ60ရာခိုင်နှုန်းဟာရန်ကုန်တိုင်းမှာရှိပါတယ်။ရန်ကုန်တိုင်းမှာဒီနေ့တည်းရင်းနှီးမြှုပ်နှံခွင့်ပေးလိုက်တဲ့နိုင်ငံခြားကုမ္ပဏီတရားကျော်မှာတရုတ်ကုမ္ပဏီ65ခုပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းမှာလည်းတဝက်ကျော်ဟာတရုတ်ကုမ္ပဏီတွေဖြစ်နေတာတွေ့ရပါတယ်။ဒါတွေမကသေးပါဘူး။ဟောင်ကောင်ကကုမ္ပဏီ18ခုနဲ့ထိုင်ဝမ်ကုမ္ပဏီ6ခုလည်းရင်းနှီးခွင့်ရသွားကြပါတယ်။ဒါကြောင့်မြန်မာပြည်မှာတရုတ်၊စင်ကာပူ၊ဟောင်ကောင်နဲ့ထိုင်ဝမ်တရုတ်တွေအများဆုံးရင်းနှီးမြှုပ်နှံကြပါလေ။တရုတ်အစိုးရရဲ့ပိုးကပ္ပလမ်းကြောင်းစီမံကိန်းနဲ့တရုတ်မြန်မာစီးပွားရေးဇင်းကြံအကောင့်ထည့်ဖို့တဲ့အခါမှာတရုတ်ကုမ္ပဏီတွေပိုပြီးများပြားလာအောင်မှာဖြစ်ပါလေ။1988က2019အထိအတည်ပြုထားတဲ့တရုတ်အရင်းနှီးဟာဒေါ်လာတန်2000ဘူးရှိတာမို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏရဲ့26ရာခိုင်နှုန်းပြီးပါဖြစ်နေပါလေခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမီးပိုးကောင်လောင်တဲ့အကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာမီးပိုးကောင်လောင်တာအဖြစ်များလာနေပြီးအခြားအရေးပြားယောဂါတွေနဲ့မှားယွင်းကုသတတ်ကြတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘယ်လိုကာကွယ်ကုသရမလဲဆိုတဲ့အကြောင်းမြန်မာနိုင်ငံအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ
်။ဟုတ်ကဲ့ရေသာချစ်စုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးခင်ဗျာကျွန်တော်တို့ဒီမီးဖိုးကောင်လောင်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
း။မြန်မာနိုင်ငံကဒီဒါဖြစ်နေကြပဲအထူးသဖြင့်ဒီလိုရပြီးပေါ့နော်ဟိုမိုးရပြီးမာတကျော်နောက်ကမိုးကုံဆောင်ကူးလေးမှာတကျော်အင်းချက်ပူကြီးထွက်လာတဲ့အချိန်မှာဒါဖြစ်နေကြပဲဒီအချိန်ဆိုရင်ဒူနာတွေအတုံးလိုက်အတုံးလိုက်ရောက်လာတယ်ဆိုတော့ဒါအတော်အသင့်ဖြစ်တယ်ပြောလို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒါကဘယ်လိုဖြစ်တာလဲ
သူကအင်းချက်ပူပေါ့နော်အင်းချက်ပူအစိမ်းကြောင့်ဒီအရေးကြီးမှလောင်ပြီးတော့အနာဖြစ်သွားတာပေါ့ရှားနာလိုပုံစံဖြစ်အနာဖြစ်ဖေးကန်းတွေဖေးရုံတွေမှာလာလာပြီးပြကြတယ်ရေယုံတင်ပြီးတော့ပြကြတာတကယ်တော့ရေယုံမဟုတ်ဘူးဟိုကမီးပိုးကောင်လောင်တာပေါ့နော်သူကအင်းဆက်ပိုးကောင်လေးပေါ့နော်အဲ့ကောင်လေးကသွားရင်လည်းဒီလိုအမီးကောက်ကောက်ကောက်လေးနဲ့သွားတာပေါ့အဲ့အင်းဆက်ပိုးထုတ်ခါရတာလို့တခါတလေကြာရင်လည်းဒါကကိုထိတာကိုလည်းနဲ့ဖယ်လိုက်တဲ့အခါကျတော့သူကအစိတ်ပန်းလိုက်တာလို့တခါတလေသူကအဝတ်တွေလမ်းထားတယ်နည်းနည်းသုတ်ပွားရင်းကြီးတွေလမ်းထားတာကသူကဖြတ်သွားရင်လည်းသူကအဲ့မှာရေတွေရှိနေတာလို့အဲ့အရာလေးကိုကိုကဝတ်လိုက်တဲ့အခါကျရင်ထိတဲ့နေရာမှာလောင်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီအင်းဆက်ပိုးကဘလိုမျိုးလူတွေနောက်ရောက်လာတာလဲဆရာကြီ
းလူတွေနောက်သူကမီးအောင်ရှိအောင်မီးအောင်ရှိတဲ့အခါကျတော့ဆွေးဆောင်တဲ့အခါကျတော့အင်းဆက်ပိုးကမီးအောင်ရှိတဲ့နေရာကိုလာတာပဲဒီအဲ့အနေနဲ့ရောက်လာတာ
ပါဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီမီးပိုးကောင်လောင်ပြီးတော့ဒီအရေပြားရှောင်အနာဖြစ်တာကိုအသေးစိတ်လေးရှင်းပြပေးပါလားဆရာကြီးဘလိုလက္ခဏာတွေပေါ်လာလဲပေါ့နော
်သူကရုပ်တည့်ရဲ့သူကပေါ်လာတာဗျာဖြည်းဖြည်းပေါ်လာတာပေါ့ဥမာအင်းအားထားလို့မျိုးမှာပေါ့ဟာဘလိုဖြစ်တာလဲပေါ့ကိုမလက်မဖြည်းဖြည်းမျက်နှာမဖြည်းဖြည်းနေနေတယ်ဆက်နေတယ်အကွက်လိုက်အချင်းလိုက်အဲ့လိုမျိုးပေါ်လာတယ်အဲ့ဒါနေရောဒီအားကဘာဖြစ်မှမသိဘူးထားကြည့်ရနောက်ရက်ကျတော့ပူဆိုးလာဘာလို့ပူဆိုးလာလဲဆိုတော့တိတ်အင်းဆက်ပြီးတဲ့အစိမ်းကြောင့်အရေပြားအလွှာအားလုံးလောင်သွားတာပေါ့နော်အဲ့ဒီလောင်လို့လောင်သွားတာလောင်သွားတော့အဲ့ဒီနေရာတွေမှာကြည့်လိုက်အလေးမှာဖြူပြီးတော့ဖြူရဲဆိုတာရေပြားတည်သွားတာပေါ့အစွားတွေအားလုံးတည်သွားတာဒီနေရာမှာဆိုရင်နေနေတယ် ကံကားမှုလက္ခဏာလည်းအရေးသားလောင်းရတဲ့ခါကျတော့အရေးသားမှရှိတဲ့အရင်ကြောလေးတွေကထိခိုက်တဲ့အတွက်ကြောင့်လို့နားရဲတော်တော်လေးကိုလည်းနားရဲဆက်တယ်တော့ရာသလိုမျိုးပဲဘာဖြစ်ဖြစ်နေရခဲ့တယ်ပေါ့နော်အဲပြစ်လာများတဲ့နေရာတွေကတော့ကိုကနာပြင်ပေါ်တဲ့မျက်နာတို့ကိုယ်တို့လက်တို့အဲ့လိုနေရာတွေမှာအဖြစ်များတယ်ဒီကိုကနာအတွင်းပိုင်းနေမှာတော့အဖြစ်နေတယ်အဲ့လိုကနေတည်နေရနေပြီးတော့တခါဒီတစ်ခုရ
โอเคเสียแล้วที่มีพวกเราดาวน์โหลดในปัจจุบันเราจะมามีมีจะจะยืดยืดเสียก่อนโอเคเนาะดูยากดีสู้ยิงได้จ้าเลยยืดยืดส่วนยืดยืดเทียนทุกเดือนเนี่ยน่ามาพิเศษส่วนอ๋อลูกกูว่ากูไม่รู้เป็นไงจ้าแต่ยังไม่เจอพิจารณาเราจะเชื่อว่ากูเลยเกี่ยวตัวมาทำให้แต่ยังไงเนี่ยน่ารู้เนี่ยอยู่ว่าเราน่ายืดยืดจังเกิดได้ด้วยเนี่ยนี่กูเก็บมาเลยสู้เลยจ้าวเลยเราเกี่ยวจะมาโอเคเชื่อใจเชื่อมาเลยจ้า
ဦးမင်းရဲ့ဂျမ်းမာကြီးကဏ္ဍအပြီးမှာတော့တိုင်းရင်းသတင်းလှကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေကစူးစိတင်ဆက်ထားတာပါ။
sing, then set to ame, tying the din waka to subare. Nimanang and the one, tying the lumusu rini tangare, yet the darima, pipiane, pipia duine, tying the riye, then we go, ten hut then set tara pipare.
Minglavashin, Jamaga Amiba, Fiba Waino Dari Din Setare Didabatani, the Dinwama Nasi Yama Rigaro, Rakagine, Yeti Damune, Tandra Jiwa Dwin, Nema Sitaka Daswe Tare Dwe, Jiwa Data Tanjo, Neyesun Kwani Jayabare, Lashumune Maro, Siyi Demani Muzao, Didaka Naya Tamane, Inaipono Jijao Masi Bishan Kulu Nijare Surane, Kayabine Dwinga, and Yimpoa Kwea Leami by Saimu Getanane,
ตามดูแลมาตามกาวินันเนี่ยตามดูเสือกูมีมาสิบกันเนี่ยจะย้ายสู่ทะเลจางมีกูจ้าจ้ายามาบ้านฉันจะมากันนั่งห้องบ้านฉันแต่เรื่องเวโก้นั่งกงเองเนี่ยดูเต็นซับเป็ดตัวมาบ้านมีมาสิบกันเจียวตัวมาตัดเสือทะเลตัวรักษาดีเนี่ยเรื่องที่ตามอยู่เนี่ยตามตัวเจียวตาจะท่องโจเนี่ยส่งความวิ่งนิสัยเจียวตัว คนลงนี้จะยาวไปได้ดิฉันบอกแล้วสิเลยนี่ก็เองที่ต้องยานิบาสิได้ตอนตัวเจียวตัวงูมีมาสิจังตะคุกะแต่นับยี่ปาวินลาบียูอาร์เรมาตัดเสื้อทาร์เรตัวทันสินได้สักขยามาโก้เจ้าลามบีอะคุโลยูอาร์ดาริทับยี่อาดาพิเตลูเจียวอาร์ดาริกะเบียวไปได้เอริเจียวอาร์ดาริฮะอะคุค่ะอะเลยูอาร์เซียลล่ายูอาร์ติกเกจียวอาร์มาคนลงนี้จะยาดลูแต่ช่วงมาเลยเรดิตองมีบอคนลงนี้จะบีเจียวอาร์ตัวมาตัดจีเวอเซอุคันนะจัง
ชิเคเดลูตอนตัวเจียวตาโกอังโซกะเบียวไปเลยชั้นมีเนี่ยมีเอาไปล่าชิวมิวเนี่ยเท่ามายามาคาตายแล้วขันสุยาตายเนี่ยตอนตาพูดรู้จักสิ่งที่มันนี่ยังไงแต่เนี่ยจีดเนี่ยพี่ก้ามุจ้าล่าชิวมิวเนี่ยเท่ากับตีด้าขันไงยาเท่ามันเนี่ยพงศ์ยิ่งจังเลยมาสิบเอ็ดสิบคนลงนี่ยาวไปเลยที่เซมาล่าสักชาวยานี่ก็ล่าชิวมิวเซมิวเป็นสิอีนั้นจีว่าอุสุพงศ์ยิ่งจังมาอีนั้นอุสุวินิพิจาร์เลยสิ่งใหม่ปังคงยานเนี่ยเรื่องเต้
ตะเผ่รุอาจารย์ไต่ปวยဖြစ်ปွားမှုပြင်းထန်လာမှာကိုဆိုရင်တဲ့အတွက်ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်ကြောင်ချောင်းကြေးရွာနယ်တဖန်းချောင်းကြေးရွာကရွာသား40ကျော်ပလက်ဝမြို့ဘော်ကိုထွက်ပြေးတိမ်းရှောင်လာကြရပါတယ်ရခိုင်သမတော်အေအေတပ်ဖွဲ့ဝင်တချို့ဟာကြောင်ချောင်းကြေးရွာထဲကိုဝင်ရောက်နေထိုင်မှုတွေရှိလာပြီးသမတော်နဲ့ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်မလာခင်မှာ အဲ့ဒီကြေးရွာကအင်ထောင်စု၉စုလူဦးရေ၂၀ဦးတို့ဟာဒီဇင်ဘာလ၁၉ရက်နေ့ကပလက်ဝမြို့ကိုထွက်ပြေးလာကြတယ်လို့ပလက်ဝမြို့နယ်စစ်ဘေးရှောင်ကူညီရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်အလားတူတဖန်းချောင်းကြေးရွာအနီးတစ်ဝိုက်မှာလည်းဒီဇင်ဘာလ၁၄ရက်နေ့ကလူဦးရေ၂၀ကျော်ဟာပလက်ဝမြို့ဘော်ကိုထွက်ပြေးတိမ်းရှောင်လာခဲ့ကြပါတယ်ဝါကူပိုင်အုတ်ချုပ်ခွေရဒေသတွင်လာဟု၂ချင ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခဒေသခမှာရှိတဲ့ကလေးငယ်တွေမြန်မာပြည်အတွင်းနေရပြရင်ပညာရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ဆောင်နိုင်ဖို့ကရင်ဒုက္ခဒေပညာရေးကော်မတီအဖွဲ့ KRCEE နဲ့ဒုက္ခဒေသခမ်းကကျောင်းဆရာဆရာမတချို့ကပြည်တွင်းစာတင်ကြားမှုအခြေအနေတွေကိုတွားရောက်လေ့လာခဲ့ပါတယ်လေ့လာရေးခရီးစဉ်ကိုအခုလာဒုတိယအပတ်မှာတွားရောက်လေ့လာခဲ့တာဖြစ်ပြီး
စာတင်ပုံစနစ်ကိုလေ့လာတာရှိတဲ့အပြင်ကရင်ပြည်နယ်မှာရှိတဲ့အစိုးရစာတင်ကျောင်းနဲ့KNU ကရင်ပညာရေးဌာနကျောင်းကတာဝန်ရှိသူတို့နဲ့ပညာရေးအခြေအနေတွေဆွေးနွေးဖလှယ်ခဲ့ကြပါတယ်။မွန်ပြည်နယ်မှာမူရစေဝါ၃ဆွဲမှုရှော့ချရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်နိုင်ဖို့အတွက်ရန်ပုံငွေလုံလောက်မှုမရှိကြောင်းဒီဇင်ဘာလ16ရက်နေ့ကပြုလုပ်တဲ့ဒေတာတွင်းမူရစေဝါအန္တရာယ်ကာကွယ်
other young women, Shilu, long uncle, term of Ponai Bulu, a seeing Kansa Tin Windu, they are not or Shini, Tomumu to Gap Yoware.
A cook the Denwari goes and let them set be to Amava. Kayati net doing a Nimpawa, Liani by Simone Patapi, down to let the Matamaga wind and it down to Rigo, Mima Sitagani, Tayaswesu, Chabare.
เทดมาเรนี่เนี่ยจะไปมีเรื่องกูจู่โจมมาเข้าไปเพราะว่าไปมีเรื่องกูทุยสายพิวรัจจ์อุเบกขาเนี่ยสั่งยินสั่งตัวเมลุเลยเทดมาตั้มก้าก้าวสั่งนี่ก้าวเจียวไปอามีเอสุสีเชกูนั่งกูเองานี่เต็นเซปีชาไปอะคุณล่ะสั่งตัวยันนี่ก้ากระยาบินเนี่ยลอยก้มอยู่เนี่ยอามีอัตตาตัวยังงาเสชอบตายยังก้าบุ้มบุ้มบุ้มวินเทตเยลูบิลูบีกระยินนี่บีตั้งดูเลอร์มาตั้มก้าวันทามีอาป่าวเองตั้งดูเลอร์มาเสือกูแต่ยาสเวสุดาราพี่เดลู
ยี่นี่บีตั้งดูเลอร์มาตั้มก้าอุกษาอุตุเรียกเปียวบาร์เลยตัวนี้บีตั้งดูเลอร์มาตั้มก้าอุกษาอุตุเรียกเปียวบาร์เลยตัวนี้บีตั้งดูเลอร์มาตั้มก้าอุกษาอุตุเรียกเปียวบาร์เลยตัวนี้บีตั้งดูเลอร์มาตั้มก้าอุกษาอุตุเรียกเปียวบาร์เลยตัวนี้บีตั้งดูเลอร์มาตั้มก้าอุกษาอุตุเรียกเปียวบาร์เลยตัวนี้บีตั้งดูเลอร์มาตั้มก้าอุกษาอุตุเรียกเปียวบาร์เลยตัวนี้บีตั้งดูเลอร์มาตั้มก้าอุกษาอุตุเรียกเปียวบาร์เลยตัวนี้บีตั้งด
ကိုအခြေခံပြီးတောင်သူလက်ရမများကိုအားပေးကူညီတဲ့နေရာမှာပိုင်လက်ကျူးလုံမှုနဲ့တရားစွဲဆိုခံရတဲ့သူတွေဖြစ်ပါတယ်။
တရားဆွဲဆိုခံရတဲ့ကရင်ပြည်တောင်သူလက်ရမတမကဝန်ထမ်းတွေအတွက်တရားမျှတမှုရရှိစေဖို့ဥပဒေအကြောင်းအရဆက်လက်လှုပ်ဆောင်သွားမယ်လို့ဥတုတွေကဆိုပါတယ်။ဒီမြန်မာကိုတစောပဲသူရဲ့စိုက်ပြူတော့မဟုတ်ဘူး။တော်သူကိုတော်ပြီးတော့ဟိုအတိအမြဲပေးတာလောက်ပဲရှိတယ်။ဆိုတော့သူတို့ဟာကဒီဟာကိုစစ်တပ်ရဲ့နေကိုတော်ပြီးတော့ကျူးကျော်တော်ပြီးတော့ဆိုက်တယ်တော်ပြီးတော့သူရဲ့စိုက်ပြူတော့မျိုးမဟု
ကျွန်တော်တို့ကလည်းစူရပို့တာပြည်ပဲကျွန်တော်နှိမ့်လာချက်ရတော့မို့လက်ရှိကြရပြည်နယ်မှာစစ်တပ်ကနေတောင်တူလယ်မှာစုစုပေါင်း42ဦးကိုတရားစွဲဆိုထားပြီး12ဦးကတော့ထောင်ထဲကနေတရားရင်ဆိုင်နေရတယ်လို့ကရင်နီပြည်တောင်တူလယ်မှာတမကကပြောပါတယ်မြန်မာနိုင်ငံတောင်ဝမ်းလုံးပြည်လက်ရှိကြရပြည်နယ်မှာဖြစ်ပေါ်နေတဲ့မြေရပြဿနာတွေကိုအစိုးရအနေနဲ့အသေးစားကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့
ကရပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆိုမြို့နယ်မဲဆန္ဒအမှတ်8ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးတဲရဲကပြောပါတယ်လက်ရှိပြည်နယ်မှာလာဖြစ်နေတဲ့ဒီနေရာပြဿနာလည်းတစ်ချို့ချင်းလည်းကြီးလာတာပေါ့လေဆိုတော့ဒီပုံမှာလည်းရေးကြရတဲ့အများကြီးခိုင်မှုရှိလာနိုင်တယ်ပေါ့ဆိုရအောင်နောက်ပြီးတော့မှတ်မှတ်လို့ပြောဒီလိုပြည်သူချင်းချင်းကြီးကိုတကယ်ဒီချက်ဆင်တယ်ဆိုလို့ရှိတော့ဒီလိုလူထ
ဆိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနာကျင်ခံစားမှုတွေဖြစ်ပေါ်စေတဲ့အပြင်အသက်ရှင်ရပ်တည်ရေးပုံမှုခက်ခဲလာတဲ့အတွက်အစိုးရအနေနဲ့အမြန်ဆုံးကင်တွေဖြည့်ရှင်းပေးဖို့တောင်ပူရေးဆောင်ရွက်သူများနဲ့ဒေသခံတွေကတောင်းဆိုနေကြပါတယ်ခင်ဗျာစက်ပြီးတော့မြန်မာတပ်မတော်နဲ့ရခိုင်တပ်တော်အေအေတပ်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းလီနယ်တောင်ပိုင်းပလောဝမြို့နယ်မှာညမထရရ
Korean Bada when we yet need to need your chitter Christmas where or Google, send when Nijabamla, T. Johnson Muro, Robert got Susie Tabby, Niglia Munga, then set Tabari.
Blow on your name, Nya, Chana Yigani, Menet Chana Yeti, a Piamatrayane, Lunga Utapubi, Sumania, Sure, Poma, the Alizali, Yamatraya, my Tokian Tadder de Jow, Jacan Hidigalu, Christmas where or send when I know Mam Hobulu, Blow on you got, Christian Bada Yet Masiado, Siamo Seca, Piobare.
ကျင်းတော့မှာတော့ကျွန်တော်တို့ပျော်ပျော်ပပနဲ့ညမှာရောနေမှာရောပျော်ပွဲတွေရှင်ပွဲတွေအကားတွေစသည်ဖြင့်အားရပါရကျွန်တော်တို့ချင်းပါကြတာပေါ့ချင်းမာနဲ့ချင်းပါကြတာပေါ့ဆရာကြီးဒါပေမဲ့ဒီနေ့ကျတော့ကျွန်တော်တို့အဲ့လိုမျိုးချင်းချင်းမာချင်းပါလို့ကိုမရတော့ဘူးဒီကျွန်တော်တို့ပလက်ဝါတင်းတော်မှာတော့ဘယ်သူမှမလုံနိုင်တော့ဘူးပလက်ဝါမြို့နယ်ဟာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေးအေးတပ်
ဒီမှာနိုင်ငံတွင်ကိုတရားမဝင်ဝင်ရောက်လာသူတွေနဲ့စာရွက်စာတမ်းမပြည့်စုံတဲ့ကြောင့်အကြံဖက်တိုက်ခိုက်မှုဖြစ်လာနိုင်တယ်လို့ဆိုပြီးပြီးခဲ့တဲ့လူဝင်မာလာ9ရက်နေ့ကစပြီးပုံမှန်တရား40လေးညမထွက်ရမိတ်ကိုပလဲဝမျိုးနယ်အချောက်ရည်မှုဦးကိုအောင်ကထောက်ပြန်ခဲ့တာပါ ဒီဇင်မာလဟာခရစ်ယာန်ဘာသာဝင်တွေရဲ့နေထူးနေမြတ်ဖြစ်တဲ့ခရစ်မတ်ယမ်ယက်ကာလဖြစ်ပြီးဘာသာရေးအတင်းဖွဲ့တည်တည်ကကယ်ရော့တခြင်းတည်ဆိုတာခရစ်တော်ကိုကြိုဆိုတဲ့ပွဲတော်တွေကိုနေ့ရောညပါစီစီကားကားကျင်းပပြုလုပ်လေဖြစ်ပါတယ်ဒါပေမဲ့ဒီနှစ်မှာတော့ဒီလိုကျင်းပနိုင်ဖို့မဖြစ်နိုင်တော့သလိုကယ်ရော့တခြင်းတည်ဆိုမှုကိုလည်းညမှာမလုပ်တော့ဘဲနေ့လယ်ပိုင်းမှာပြုလုပ်နေ
် ခွတ်တော်ရဲ့မွေးနေ့ညကိုကျွန်တော်ကလူတန်းသက်တက်ခံရမယ့်အချိန်မှာကျွန်တော်ကနိုင်ငံဟန်တာရှိတဲ့အခါမှာကျွန်တော်ကစိတ်မကောင်းပါဘူး။ကလူတန်းသက်ပျော်ရှင်ရမယ့်လှဖြစ်တဲ့အခါမှာမပျော်ရှင်ရမယ့်လှဖြစ်သွားတာပေါ့။ကျွန်တော်ကဘေးအချိန်မှာတနက်တန်ကြာမှလည်းဆိုတာကျွန်တော်ကအနည်းနဲ့နာဆွနေရ။လဲဝါမျိုးနဲ့ဒီတာကံပြည်သူများစုဟာခရစ်ယာန်ဘာသာကိုတတ်ဝင်ယုံကြည်ကိုးကွယ်သူတွ အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ရဒိတောင်မြို့နယ်တောင်တရာကျေးရွာအတွင်းမှာမြန်မာစစ်တပ်ကတပ်ဆွဲထားတဲ့အတွက်ကျေးရွာသားတထောင်ကျော်နေရက်စွန့်ခွာပြီးနိစရာကျေးရွာတွေမှာခိုလုံနေကြရပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုံမြို့နယ်ထဲကအစိုးရတပ်နဲ့တိုင်းတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေရာကနေလက်နက်ကြီးတွေပစ်ခတ်မှုကြောင့်ဒေသခံ900ထက်မနည်းဤနိ တင်ဆက်သွားမယ်တရင်တင်လာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ရ
BNI ဝိုင်းတို့သားတွေတင်ဆက်တဲ့တရင်တင်လာကိုနားဆင်ကြရတာပါ။ VOA ရတောက်ကြနေအစီအစဉ်တွေဆက်ပြီးတင်ဆက်နေပါလေ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်မှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ၅အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘုဒ္ဓတာပညာပေးနဲ့ရတာဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစ်မရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုချင်တယ်ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါလိမ့်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။ VOA ထုတ်လွှင့်နေတဲ့အစီအစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပေးချင်တဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက Burmese@voanews.com ဖြစ်ပါလေခင်ဗျာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါပ
ါမေတီရော Wisdom Hill ကျောင်းမှာနေမင်းဆိုင်ရာအာမတ်ပြုခြင်းခံရတဲ့အသက်3နှစ်အရွယ်မိန်းကလေးငယ်နဲ့မိဘတို့ရဲ့အညီရင်းနဲ့တခြားအချက်အလက်တွေကိုရဲတပ်ဖွဲ့ကဖွင့်ချလိုက်တဲ့ပေါ်အပြင်းထန်ပြစ်တင်ရှုတ်ချနေကြပါတယ်ရွယ်မြောက်သေးတဲ့ကလေးငယ်ဖြစ်တာကြောင့်အမှုစစ်ဆေးနေတဲ့တရားခွင်မှာရောရှေ့နေတွေကရောသတင်းမီဒီယာဌာနတွေကပါမိသားစုတစ်ခုလုံးရဲ့နာမည်တွေနဲ့တခြားကိုယ်ရေးအချက်အလက်တွေကိုမဖော်ပြဘဲထင်းသိမ်းနေကြချိန်မှာရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေကအခုလိုဖွင့်ချလိုက်တဲ့ပေါ်ဥပဒေကြောင်းအရတရားစွဲဆိုသွားမယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်ဒီလိုဖွင့်ချတာဟာကလေးငယ်ဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကလည်းပြောပါတယ်ရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေဟာသတင်းစာရှင်းလင်းပွဲတွင်အဲ့ဒီလိုဖွင့်ချအောင်တော့မကရဲတပ်ဖွဲ့ရဲ့တရားဝင် Facebook ဖြစ်တဲ့ရဲစာနီမှာလည်းအထောက်အထားဆော်ရဆရမ်းတွေကိုတင်ခဲ့ပါသေးတယ်။မော်စကိုမြို့ရုရှားထောက်လွှမ်းရေးဌာန FSB ရုံးချုပ်ဝင်ပေါင်းဤမှာဇာတာပင်ဤကတနတ်သမားတူဝင်ဖြစ်တဲ့အတွက် FSB ရရှိသူတွေသေဆုံးပြီးနောက်ထပ်လူ9ဦးဒဏ်ရာသွားပါတယ်။တနတ်သမားကိုတော့လုံခြုံရေးတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒေသဆောင်တော်ကြီးနေ့လယ်3နာရီလောက်မှာဖြစ်တဲ့အဲ့ဒီပြစ်ခတ်မှုဖြစ်စဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။တန်ရသူတွေကိုစေယုံပို့ထားပြီးအဲ့ဒီထဲက2ဦးအခြေအနေစိုးရိမ်ရတယ်လို့ရုရှားကျန်းမာရေးဌာနပြောခွင့်ရကပြောပါတယ်။အဲ့ဒီတိုက်ခတ်မှုဟာတောင်းချာနေမှကြာရောက်မဲ့ရုရှားလူမျိုးရေးတပ်ဖွဲ့များအထိမ်းအမှန်တွေအတွက်ခရင်မလင်နန်းတော်ခမ်းမမှာသမ္မတပူတင်နှင်ကုန်းပြောကြားနေတဲ့အချိန်ပတ်ဝန်းကျင်လောက်မှာဖြစ်ပေါ်တာပါ။အမေရိကန်ထက်လူတော်အနေနဲ့သမ္မတကိုတရားစစ်ဆေးရမယ့်လုပ်ငန်းရှင်ဆိုင်ရာစီမင်းစည်းကမ်းတွေပေါ်သဘောတူညီချက်မရမချင်းသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့အောက်လူတော်ကဒီပြုထားတဲ့ဆွဲချက်တွေကိုပေးပို့တာဒါမှမဟုတ်အောက်လူတော်ကလွှတ်မဲ့ဆွဲချတော့မဟုတ်တရားလူရှိနေပြီလို့လုံဆောင်ရမယ့်အမတ်တွေကိုရွေးချယ်တာလုံမှာမဟုတ်ဘူးလို့အော်လိုဒေါ်ဥက္ကဋ္ဌအနန်စီဘလူးစီကပြောပါတယ်။အိန္ဒိယနိုင်ငံမှာအသိပြထန်ထားတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေအပေါ်နိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြဖို့တွေဇာတ်ကြေနေပြီးရဲကဖြိုခွဲရမှာတရနဲ့ပြစ်ခတ်တဲ့အတွက်ဒူနှုတ်ထက်မနေပြေဆုံးတယ်လို့တာဝန်ရှိသူတူကစာသားပေးနေမှာပြောပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းလုံးဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။တောက်ကြနေမနေ့ဖက်6နိုင်နေ9နိုင်အထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းလိုမီတာ3040 48အပြင် VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာဖြစ်ပါတယ်။တော်ရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ဖို့ရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.